မြန်မာနိုင်ငံကမတန်ဆွမ်းကလေးငယ်တွေပညာသင်ယူရေးမှာအတားအဆီးတွေရှိနေသေးတယ်လို့ဒီကလေးတွေရဲ့ပညာရေးကိုကူညီလှုပ်ဆောင်ပေးနေသူတူဦးကပြောဆိုလိုက်ပါတယ်ဒီကနေ့ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့အပြည့်ပြည့်ဆိုင်ရာမတန်ဆွမ်းသူများနေ့အထိမ်းအမှန်ရန်ကုန်ကံတော်ကြီးဥယျာဉ်မှာလုပ်တဲ့မတန်ဆွမ်းသူတွေကိုဂုဏ်ပြုကြိုဆိုပွဲအတွေ့ VOA ကိုအခုလိုပြောလိုက်တာပါဒီအကြောင်းကိုတွားရောက်သတင်းယူခဲ့တဲ့ရန်ကုန်က VOA သတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်
2014တကောင်စင်းနေတိုင်းဆိုရင်မြန်မာနိုင်ငံမှာမတန်ဆွမ်းသူ23မိလျော်ရှိပါတယ်မတန်ဆွမ်းသူတွေတွေ့ကြုံနေရတဲ့အခက်အခဲတွေကသူတို့ရဲ့အားနည်းချက်တွေကြောင့်မဟုတ်ပဲပတ်ဝန်းကျင်ကသူတို့ပေါ်ထားတဲ့အမြင်တွေမှားယွင်းနေလို့ဒါတွေကိုပြုပြင်ပြောင်းလဲဖို့လိုကြောင်းအေဒင်ရိတ်မြုံရှေ့ဆောင်လမ်းပြပညာရေးစနစ်တင်ကြားရေးအဖွဲ့ခေါင်းဆောင်ဒေါ်စန်းစန်းဝင်းကပြောပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာမတန်ဆွမ်းကလေးတွေရဲ့ပညာသင်ယူနိုင်ခွင့်မှာအတားအဆီးတွေရှိနေပြီးအလွှာအသီးသီးကဒါကိုနားလည်သဘောပေါက်ဖို့လိုအပ်နေတယ်လို့ဒေါ်စန်းစန်းဝင်းက VOA ကိုပြောပါတယ
်ကျွန်တော်တို့ကလေးတွေကို community တွေကိုဝင်ခွင့်ပေးတာဒီသူတို့ရဲ့ပညာသင်ယူခွင့်ဆိုတဲ့အခွင့်အရေးကိုထည့်ပေးလိုက်တာသူတို့ရဲ့သင်ယူနိုင်တဲ့အနေအထားချိပဲသင်ယူပါစေအဲဆရာဝန်ဖြစ်နိုင်တဲ့လူလဲဆရာဝန်ဖြစ်သွားပါစေအင်ဂျင်နီယာဖြစ်နိုင်တဲ့လူလဲအင်ဂျင်နီယာဖြစ်သွားပါစေဒါပေမဲ့သူတို့ရဲ့သင်ယူနိုင်တဲ့အတိုင်းအတာထိကိုပဲကျွန်တော်တို့ကသင်ပေးဖို့အတွက်ကိုအခွင့်အရေးကို advocacy ဘက်နေနဲ့လုပ်ပြီးတော့တောင်းဆိုနေတာပေါ့နော်အဲနောက်ပြီးတော့ဥမာ ring the bell ဆိုတာခရီးတွေရဲ့အကြောင်းတွေအခွင့်တချို့ဆိုရင်ခနာကိုမတန်ဆွမ်းကလေးတယောက်ကျောင်းသွားအပ်ပြီဆိုလို့ရှိရင်ဟာဒီကလေးတွေဒီငါတို့ကျောင်းမှာလက်ခံလို့မဟုတ်ဘူး special school တွေကိုသွားပေါ့အဲ့လိုမျိုးလုပ်တယ်အဲ့လိုမျိုးလွတ်တဲ့ကျောင်းတွေဒီ awareness မရှိသေးဘူးမတန်ဆွမ်းသူတွေအပေါ်မှာဆိုတော့မတန်ဆွမ်းသူတွေလည်းကျောင်းနေခွင့်ရှိပါတယ်ဆိုတဲ့ awareness မျိုးကိုအောက်ရှေ့ကနေပြီးအပေါ်ထိကိုကျမတို့ကဖြစ်စေခြင်းနဲ့
1992ခုနှစ်ကစပြီးဒီဇင်ဘာ3ရက်ကိုအပြည့်ပြည့်ဆိုင်ရာမတန်ဆွမ်းသူများနေ့အနေနဲ့ကမ္ဘာကုလသမဂ္ဂအဖွဲ့ကသတ်မှတ်ခဲ့တာပါမြန်မာနိုင်ငံမှာတော့1994ခုနှစ်ကစပြီးကျင်းပလာလို့အခုဆိုရင်25ကြိမ်ရှိပြီဖြစ်ပါတယ်။ဒီနှစ်အတွက်စောင်ပုတ်ကအားလုံးတူညီအခွင့်အရေးရရှိရေးမတန်ဆွမ်းသူများအစွမ်းမြင့်တင်ပြီးဖြစ်ပါတယ်။ကမ္ဘာပေါ်မှာလူ9ယောက်မှ1ယောက်ကမတန်ဆွမ်းဖြစ်နေကြပါတယ်။ကမ္ဘာလူကြီးရေတန်း9000ကျော်ရဲ့7ပုံ2ပုံကမတန်ဆွမ်းသူတွေဖြစ်ပြီးအဲ့ဒီမတန်ဆွမ်းနေရဲ့80ရာခိုင်နှုန်းလောက်ကဖွံ့ဖြိုးဆဲနိုင်ငံတွေမှာနေကြတာပါ။ဒီနေ့မြန်မာနိုင်ငံအနှံ့မှာအဖွဲ့အစည်းမျိုးစုံကမတန်ဆွမ်းသူတွေအတွက်ဂုဏ်ပြုကြိုဆိုရပွဲကြီးလုပ်ခဲ့ကြပါတယ်။အေဒင်မတန်ဆွမ်းတပ်ငယ်များပြုစုရာရေးမြုံကလည်းရန်ကုန်မြို့ကံတော်ကြီးဥယျာဉ်မှာမတန်ဆွမ်းကလေးတွေအတွက်ပျော်ပွဲရှင်ပွဲတွေပြုလုပ်ပေးခဲ့ပြီးသူတို့ရဲ့ရေးပါမှုနဲ့ဒန်းသူညီမျှမှုကိုဂုဏ်ပြုကြိုဆိုခဲ့တာဖြစ်ပါတယ်